ပရာဇီမဖျားအခုဆက်လက်နားဆင်ကြမှာကတော့မြန်မာအရေးသုံးသပ်ချက်အစီအစဉ်ဖြစ်ပါတယ်မြန်မာနိုင်ငံမှာ2020ပြည့်အထွေထွေရွေးကောက်ပွဲပြီးဆုံးသွားခဲ့ပါပြီဒီရွေးကောက်ပွဲနောက်ပိုင်းအစ်စ်ပေါ်ထွန်းလာမဲ့မြန်မာနိုင်ငံရဲ့အခင်းအကျင်းဟာဘယ်လိုဖြစ်လာနိုင်သလဲဆိုတာမြန်မာအရေးသုံးသပ်သူဒေါက်တာရန်မျိုးစင်းနဲ့ကျွန်တော်ကြိုဆိုသားဆွေးနွေးသုံးသပ်ထားတာဖြစ်ပါတယ်ဆင်းသွားဒီရွေးကောက်ပွဲမှာအမျိုးသားဒီမိုကရေစီအဖွဲ့ချုပ်ဟာတပါတီအစိုးရဖွဲ့နှံရောက်တဲ့အမတ်နေရာအလုံးလောက်ရရှိခဲ့ပြီဖြစ်တယ်လို့ဒေါက်တာရင်မျိုးစင်ကစတင်ထုတ်ပြပါတယ
်ကျွန်တော်တို့အာဏာရပါတီရဲ့ဒီလူမှုကွန်ရက်ဆာမျက်နှာတွေမှာပေါ်ပြထားတဲ့အနိုင်ရစရင်အရာပြောမယ်ဆိုရင်တော့ကျွန်တော်တို့အာဏာရမျိုးသားဒီမိုကရေစီအဖွဲ့ချုပ်ပါတီအနေနဲ့ဒီပြည်အောင်စုလွတ်တော်ကိုယ်စားလှယ်380ကျော်လောက်အထိကိုအနိုင်ရထားတဲ့အနေအထားဖြစ်တဲ့အခါကျတော့ပါတီရဲ့အနေနဲ့အစိုးရဖွဲ့နှံသမရရွေးကောက်တင်မြှောက်နိုင်မဲ့အနေထားမျိုးရှိနေပြီလို့ပြောလို့ရပါတယ်ဗျာ
ဟုတ်ကဲ့ဆိုတော့ကျွန်တော်ဆက်မြင်နေတာဒီပေါ်မှာအခြေခံပြီးတော့အခုတပါတီအနေနဲ့အစိုးရပြန်ဖွဲ့နိုင်မယ်ပါတီကအင်အားပူပြီးတော့များလာတယ်ကောင်းလာတယ်အနိုင်ရတာဆိုတော့စိုးရိမ်မှုတချို့လည်းပဲပေါ်ထွက်နေပါတယ်တပါတီပုံစံမျိုး elected authoritarianism ရေကောက်ခံထားပြီးတော့အာဏာပိုပြီးတော့တစ်ဖက်သက်ကျဉ်းသုံးတဲ့အစိုးရမျိုးဖြစ်လာလိမ့်မလားဆိုရဲစိုးရိမ်မှုထူးဆင်းနေပါတယ်အဲ့ဒီကျန်တဲ့ပတ်သက်ပြီးတော့ပထမဆုံးနည်းနည်းသုံးသပ်ပြပါခင်ဗျာ
။ဟုတ်ကဲ့ကျွန်တော်အမြင်ကတော့ဒီအမျိုးသားဒီမိုကရေစီအဖွဲ့ချုပ်အနေနဲ့ပေါ့လေဒီတပါတီတဲ့အစိုးရဖွဲ့စည်းနိုင်တဲ့အနေအထားရှိပေမဲ့လို့ငြိမ်းချမ်းရေးအကြံတဲ့ဖွဲ့စည်းပုံအခြေခံဥပဒေအကြံတဲ့နောက်တရားဥပဒေစိုးမိုးရေးအကြံတဲ့နောက်အခရီးလိုက်စားမှုတိုက်ဖြတ်ရေးအကြံတဲ့တွေအပြင်ကိုဗစ် -19 အလွန်ပေါ့လေစီးပွားရေးပြန်လည်ထူထောင်ရေးအကြံတဲ့ဆိုတဲ့ဒီအကြံတဲ့ကြီးတွေကိုရင်ဆိုင်ရမှာဖြစ်တဲ့အတွက်ကြောင့်မလို့ဒီအစိုးရအနေနဲ့ပေါ့လေနော်အင်မတန်မှအားကောင်းတဲ့နောက်ပြီးတော့လုံရည်ကန်ကြီးကောင်းတဲ့အစိုးရမျိုးဖြစ်လာဖို့လိုအပ်တယ်လို့မြင်ပါတယ်အဲ့ဒီလိုအခြေအနေမျိုးမှာကျွန်တော်အမြင်ကတော့နော်ဒီအမျိုးသားဒီမိုကရေစီအဖွဲ့ချုပ်အနေနဲ့ဟိုတိုင်းရင်းသားပါတီတွေနောက်အခြားပါတီတွေကပုံကူတွေကိုဖိတ်ခေါ်ကန့်လန့်ပြီးတော့နော်အားလုံးပါဝင်တဲ့အမျိုးသားညီညွတ်ရေးအစိုးရပေါ့လေ National Unity ဒါမှမဟုတ် National Solidarity Government ကိုဖွဲ့စည်းနိုင်ဖို့စဉ်းစားသင့်တယ်လို့မြင်ပါလေ။ဟောကျွန်တော်တို့ပြောပြောနေတဲ့ညွန်ပေါင်းအစိုးရဆိုတဲ့ပုံစံမျိုးမဟုတ်ပါဘူး
။အဲဒီတော့ကျွန်တော်မေးချင်တာကအဲ့လိုဖြစ်နိုင်တဲ့အလားအလာကရှိပါသလား NLD ဘက်ကတိုင်းရင်းသားတွေကိုအဲ့လိုငါတို့ပေါင်းစည်းညီညွတ်ရေးအစိုးရမျိုးဖွဲ့ရမယ်ဆိုတဲ့ကံလမ်းမှုမျိုးကလွတ်နိုင်မယ်ထင်ပါသလား။တိုင်းဒေသတချို့မှာတော့တိုင်းရင်းသားပါတီဘက်ကအားကောင်းတာလည်းတွေးရပါတယ်။
ဒီအမျိုးသားဒီမိုကရေစီအဖွဲ့ချုပ်အနေနဲ့အခုလိုပေါ့လေတောင်ပြိုကမ်းပြိုအနိုင်ရထားတဲ့အခြေအနေမျိုးမှာဒီလိုတန်းလန့်မှုမျိုးကိုလုံနိုင်မယ်ဆိုရင်ဒါနိုင်ငံရေးရပို့ပြီးတော့ဟိုအားကောင်းနိုင်တယ်လို့မြင်ပါတယ်အဲ့တော့ဟိုကျွန်တော်အနေနဲ့အဲ့ဒီလိုလုံလာလိမ့်မယ်လို့လည်းမျှော်လင့်ပါတယ်နောက်လက်ရှိဖွဲ့စည်းပုံအခြေခံဥပဒေပါပြဋ္ဌာန်းချက်တွေရပြောလို့ရှိရင်ကျွန်တော်တို့နိုင်ငံတော်သမ္မတကနေပြီးတော့ဟလာဒီပြည်ထောင်စုဝင်ကြီးတွေအပါအဝင်ပေါ့လေအားလုံးကိုခန့်အပ်တာဝန်ပေးတာဖြစ်ပါအဲ့တော့နိုင်ငံတော်သမ္မတအနေနဲ့ဒီတာဝန်ကနေရဆွဲပိုင်ခွင့်လည်းသူ့မှာလည်းရှိပါတယ်နောက်ဟိုယာရုကနေဟလာဟိုအနာပေးပိုင်ခွင့်လည်းပဲသူ့မှာရှိပါတယ်အဲ့ဒီအတွက်ကြောင့်မလို့နော်အချို့အချို့စိုးရိမ်ကြတယ်လို့ပေါ့လေဟလာအမျိုးသားညီညွတ်ရေးအစိုးရပုံစံမျိုးဖွဲ့စည်းလိုက်ရင်ဟလာဒီတပါတီတွေဖွဲ့တဲ့အစိုးရလောက်ဆွမ်းဆောင်ရည်ရှိပါမလားဟလာလုံနိုင်ကြိုင်နိုင်အခွင့်အလမ်းရှိပါမလားဆိုတဲ့စိုးရိမ်မှုတွေကိုကျွန်တော်ကတော့ဟိုကြော်လွားနိုင်လိမ့်မယ်လို့မြင်ပါတယ
်ဟုတ်ကဲ့ရပ်ပန်စစ်ပဲဆက်ဆံရေးအခြေအနေကတော့တချို့ကတွေ့ကြတယ်ပို့ပြီးတော့ဆူလာနိုင်တယ် NLD ကလည်းဒီတိုင်းဆက်သွားမယ်အင်အားပိုကြီးလာမယ်ဆိုရင်လို့တွေ့ကြပါတယ်တပ်ပြရန်မျိုးသိမယ်လို့ခံမှန်းတွေ့ချက်လိုပါလေရပ်ပန်စစ်ပဲဆက်ဆံရေးရှေ့လာလာ
ကျွန်တော်အမြင်ကတော့လာမယ့်ကျွန်တော်တို့အစိုးရနဲ့လွှတ်တော်တက်တန်းအတွဲမှာဟောဒီအမျိုးသားဒီမိုကရေစီအဖွဲ့ချုပ်အနေနဲ့မဖြစ်မနေရင်ဆိုင်ကြော်တော့ရမယ့်အချက်တည်းကတော့ရပ်ပက်စစ်ပတ်ဆက်ဆံရေးအချက်တည်းပါအဲ့ဒီအချက်တည်းကိုဟလာနှိမ့်နိုင်ဆွေးနွေးပြီးတော့ပေါ့နော်ယုံကြည်မှုနားလည်မှုတိစောက်ပြီးတော့ကြော်လွားနိုင်မှုကလည်းမဖြစ်မနေလိုအပ်ပါလေခုအချိန်ဒီမှာတော့ဒီကောက်ပွဲမတိုင်ခင်အချိန်ဒီရသုံးတတ်မယ်ဆိုရင်တော့ဟိုအစိုးရနဲ့ဒီတပ်မတော်ကြားမှာတင်းမာမှုလေးတွေနော်ထိတိုက်တွေ့မှုလေးတွေရှိခဲ့တော့လဲပဲဒီလာမယ့်အစိုးရတက်တန်းနဲ့လွတ်တော်အသစ်တက်တန်းတွဲမှာတော့ဒါတွေကိုအကောင်းဆုံးပေါ့လေညှိနှိုင်းဆွေးနွေးပြီးတော့အဖြေရှာနိုင်လိမ့်မယ်ယုံကြည်မှုနားလည်မှုတည်ဆောက်နိုင်လိမ့်မယ်လို့ကျွန်တော်အနေနဲ့တော့မျှော်လင့်ပါတယ
်တက်မတော်ဘက်ကနေပြီးတော့ ။တိုင်းရင်းသားတွေနဲ့ညီညာရေးဆွေးနွေးဖို့အတွက်ကော်မတီတစ်ခုဖွဲ့စည်းပေးတယ်ဆိုတာတွေ့ရပါတယ်။အဲ့ဒါအစစ်အမှန်လားမသိဘူး။တကယ်လို့သာအစစ်အမှန်ဆိုရင်တော့အဲ့ဒီအပေါ်မှာတချို့ကလည်းပဲကောင်းနေတယ်တချို့ကလည်းပဲသူတို့တစ်ဖက်သားလုတ်ချင်တယ်သူတို့သာလုတ်ပြချင်တယ်ဆိုတဲ့သဘောမျိုးလည်းပဲဒါသုံးသပ်ကြတယ်ပေါ့လေ။အဲ့ဒီတင်ညာချက်ကိုဒေါက်တာဂျန်နွန်းသိန်းတွေးမိပါလား။ရှာနန်ဘယ်လိုယူဆပါလဲအဲ့ဒါ။
ဟိုဒီကော်မတီကအခုမှဖွဲ့တာတော့မဟုတ်ပါဘူးဗျ။ဟိုအရင်ကျွန်တော်တို့ဟိုNLD အစိုးရလက်ထက်အစိုးရပိုင်းကလေးကဒီငြိမ်းချမ်းရေးလုပ်ငန်းစဉ်နဲ့ပတ်သက်ပြီးတော့တက်မတော်ကနေညှိနှိုင်းဆွေးနွေးဖို့ဆိုပြီးတော့ဖွဲ့စည်းထားတဲ့ကော်မတီပါ။ဒီကော်မတီကိုအခုအချိန်မှာကျွန်တော်နားလည်တာကတော့အစိုးရသစ်ဒါလွတ်တော်သစ်တွေမပေါ်ခင်မှာကြိုပြီးတော့ပြင်ဆင်ဖွဲ့စည်းထားတာလို့ကျွန်တော်အနေနဲ့မြင်ပါတယ်။အဲ့ဒီလိုဖွဲ့စည်းတာဟာနော်ငြိမ်းချမ်းရေးလုပ်ငန်းစဉ်အတွက်လည်းဒါဟာဟိုကောင်းမွန်တဲ့ဟိုခြေလှမ်းတစ်ခုလို့ကျွန်တော်အနေနဲ့မြင်ပါတယ်။အဲ့ဒီလိုဖွဲ့စည်းရုံတွေမကောက်ဘူးပေါ့လေ။နော်တကယ်လည်းပဲမြေပြင်မှာကျွန်တော်တို့ဖြစ်နေတဲ့ဟာအပြည့်အခက်တွေအတိုက်ခိုက်တွေတိုက်ပွဲတွေကိုရှော့ချနိုင်အောင်လာကျွန်တော်တို့အစိုးရတက်မတော်နဲ့ဒီတိုင်းရင်းသားလက်နက်ကိုင်အဖွဲ့အစည်းတွေကြားမှာအကြေကြေပြက်ပြက်ညှိနှိုင်းဆွေးနွေးမှုတွေကိုအမြန်ဆုံးပေါ်ဆောင်နိုင်ဖို့လိုအပ်နေတယ်လို့မြင်ပါတယ
်။သူသဖြင့်တိုက်ပွဲပြင်းထန်တဲ့အေအေနဲ့ဖြစ်နေတဲ့ကိစ္စမျိုးမှာတက်မတော်ဘက်ကဆောက်ရုံကတော့သူတို့လုံအောင်အလျှော့မပြေဘူးအစည်းမမပြူဘူးလုပ်နေတာဒီခြေနေရောပြန်ပြင်းထန်တဲ့အထိပြောင်းလဲပါမလားခင်ဗျာ
။တနိုင်ငံလုံးအပြစ်ခတ်ရဆဲကြီးပြည်တွင်းငြိမ်းချမ်းရေးကိုတကယ်ဆက်ဆက်မှန်မှန်ပေါ်ဆောင်နိုင်ဖို့ဆိုရင်တိုင်းရင်းသားလက်နက်ကိုင်အဖွဲ့အစည်းအားလုံးနဲ့ညှိနှိုင်းဆွေးနွေးဖို့လိုအပ်ပါတယ်။နောက်ပြီးတော့နိုင်ငံရေးရရလည်းပဲဟိုညှိနှိုင်းဆွေးနွေးဖို့လိုအပ်တယ်လို့မြင်ပါတယ်။အဲ့တော့ကျွန်တော်တို့အနေနဲ့အပြစ်ခတ်ရဆဲရေးကိုတွဲဆုံဆွေးနွေးမှာခုနပြောသလိုဟာအဖွဲ့အချို့ကိုခြံလှပ်ပြီးတော့တွဲဆုံဆွေးနွေးမယ်ဆိုရင်အားလုံးပါဝင်တဲ့လုပ်ငန်းစဉ်မဖြစ်နိုင်ပါဘူး။အဲ့လိုအားလုံးပါဝင်တဲ့လုပ်ငန်းစဉ်မဖြစ်နိုင်ဘူးဆိုရင်ငြိမ်းချမ်းရေးလုပ်ငန်းစဉ်အားလည်းပဲခရီးပေါက်ဖို့ဖြတ်ပါလိမ့်မယ်။နောက်ပြီးတော့ကျွန်တော်တို့စစ်ဘေးရှောင်နေတဲ့ပြည်သူတွေအကိုရဲ့နေရရင်းကိုအမြန်ဆုံးပြန်ပြီးတော့ပုံမှန်အချိန်ချနေထိုင်အလုပ်အကိုင်လေးလုပ်ကင်နိုင်ရေးစတဲ့ဒီမိုင်းချက်တွေကိုပေါ်ဆောင်နိုင်မှုဆိုတာပို့ပြီးတော့နှောက်နှေးသွားနိုင်မှာအဲ့ဒီအတွက်ကြောင့်မလို့ကျွန်တော်အမြင်ကတော့ဟလာအစိုးရတက်မတော်အနေနဲ့အတိုင်းအတာလက်နက်ကိုင်အဖွဲ့အစည်းအားလုံးနဲ့ဟလာတွဲဆုံဆွေးနွေးနိုင်ဖို့နော်ရှင်းဆက်မပြတ်တွဲဆုံဆွေးနွေးနိုင်ဖို့လိုအပ်တယ်လို့မြင်ပါတယ
်အဓိကတစ်ခုဖြစ်နေတာကတော့တိုင်းရင်းသားဒေသတွေမှာတိုင်းရင်းသားပါတီတွေကအများစုအနိုင်ရရင်အပါတီကရွေးချယ်တဲ့ဝန်ကြီးချုပ်ကိုနိုင်ငံတော်သမ္မတကအသီးမှတ်ပြုပေးလာနိုင်တဲ့အထိလိုက်ပြောမှုဖြစ်လာနိုင်သလားအဲဒီကိစ္စလည်းပဲတော်လေးအခက်အခဲဖြစ်တယ်လို့ထင်ပါတယ်ခင်ဗျတိုင်းရင်းသားနဲ့ပြည်လဲရေးမှာဘယ်လိုသဘောပါလဲ
ဒါတလုံးကျွန်တော်တို့တွေ့နေရတဲ့အနေအထားတွေကပြောရင်တော့ဒီပြည်နယ်တွေမှာတိုင်းရင်းသားပါတီတွေကနေအဆိုပြုတဲ့ပုံကူကဝန်ကြီးချုပ်ဖြစ်လာဖို့တော့အလားအလာနည်းတယ်လို့ကျွန်တော်မြင်ပါတယ်တိုးတော်လည်းပဲပြည်နယ်အစိုးရတွေမှာတိုင်းရင်းသားပါတီတွေရဲ့ကိုယ်စားလှယ်တွေကိုဖိတ်ခေါ်ပြီးတော့တာဝန်ပေးတာမျိုးเนาะဒီလက်ရှိ NLD အစိုးရနဲ့တိုင်းရင်းသားပါတီတွေရဲ့ကိုယ်စားလှယ်တွေချာမှာနိုင်ငံရေးအရပူးပေါင်းဆောင်ရွက်တာမျိုးတွေတော့ဖြစ်ကောင်းဖြစ်လာနိုင်တယ်လို့ကျွန်တော်အနေနဲ့သုံးသပ်ပါတယ်တိုင်းရင်းသားပါတီတွေကကိုယ်စားလှယ်တွေကိုဖိတ်ခေါ်ပြီးတော့အစိုးရအဖွဲ့ထဲမှာပူးပေါင်းပါဝင်စီမယ်ဆိုရင်ပြည်ရေးလုပ်ငန်းစဉ်เนาะအမျိုးသားပြည်လည်သိမ့်မြတ်ရေးလုပ်ငန်းစဉ်ဒီမိုကရေစီဖက်ဒရယ်ပြည်ထောင်စုတည်ဆောက်ရေးလုပ်ငန်းစဉ်တွေအတွက်လည်းအများကြီးအထောက်အကူပြုလိမ့်မယ်လို့ကျွန်တော်အနေနဲ့တော့သုံးသပ်ပါတယ်
။ဟုတ်ကဲ့နောက်တစ်ခုကတက်မတော်နဲ့တဆက်တဲ့ဘူဂျုံမူကြီးမင်းအောင်လှိုင်းနောက်လာမဲ့အစိုးရဖွဲ့တဲ့အခါမှာသမ္မတဖြစ်လာနိုင်တဲ့အလားအလာလဲသုံးသပ်ပါအောင
်ဘူဂျုံမူကြီးမင်းအောင်လှိုင်းအနေနဲ့ဒီဒါမဲ့လှုပ်တော်မှာဒုတိယသမ္မတအနေနဲ့အမြင့်ဆင်းတင်သွင်းတဲ့အထဲမှာပါလိမ့်မယ်လို့ကျွန်တော်အနေနဲ့တော့မမြင်ပါဘူး။တက်မတော်ကာကွယ်ရေးဦးစီးချုပ်အနေနဲ့ပဲဆက်ပြီးတော့ရှိနေလိမ့်မယ်လို့ကျွန်တော်အနေနဲ့အဲ့လိုသုံးသပ်ပါတယ
်။ဆိုပြီးဆက်ပြီးသတ်တမ်းတိုးမှာပါ ਈ တော့
ကိုတက်တန်းတိုးတာမျိုးဖြစ်ဖို့လားလာရှိတယ်လို့ကျောင်းသက်ပါတယ်အရင်အရင်ကလည်းပဲဟာဗိုလ်ချုပ်မူကြီးတိုင်းပြည်လက်ထက်တုန်းကလည်းပဲအသက်80ကျော်လောက်ရှိဒီတက်မတော်ကောက်ွဲဦးစီးချုပ်တာဝန်ကိုထမ်းဆောင်ခဲ့တာမျိုးတွေ့ရပါတယ
်ဟုတ်ကဲ့
အဲ့တော့နောက်တစ်ချက်ကျွန်တော်ကစဉ်းစားတာကတော့တက်မတော်ရဲ့ကောက်ွဲဦးစီးချုပ်တယောက်အပြောင်းလဲဟာနိုင်ငံရေးအရတည်ငြိမ်ပြီးတော့ခုနပြောသလိုပေါ့နှစ်ဖက်အကြားမှာအရက်ဖက်စစ်ဖက်ဆက်ဆံရေးအားကောင်းတဲ့အခြေအနေမျိုးမှာပဲအပြောင်းလဲကိုလုပ်လိမ့်မယ်လို့ကျွန်တော်အနေနဲ့တော့မြင်ပါတယ်
NLD ပါတီတွင်းမှာလည်းပဲအစတုန်းကတော့ပုဂ္ဂိုလ်ရေးကကြီးစိုးနေတဲ့ပါတီတွင်းဒီမိုကရေစီမရှိဘူးညှိနှိုင်းဆောင်ရွက်တာတဲ့လူတူတယောက်တည်းသဘောဆန္ဒတိုင်းလုပ်နေတဲ့ဆိုတဲ့သုံးသပ်ချက်တွေရှိခဲ့ပါတယ်ဆိုတော့ဒီနောက်ပိုင်းမှာရောပါတီတွင်းဒီမိုကရေစီပုံမရှင်သန်ပြီးတော့ဒီမိုကရေစီပါတီတစ်ခုအနေနဲ့ပုံပြီးရှင်သန်ကြီးထွားလာလိမ့်မယ်လို့ရောယူဆမိပါသလားခင်ဗျာပါတီတွင်းအပြောင်းလဲတစုံတရာဖြစ်လာနိုင်ပါလား
ဒါမဖြစ်မနေပါတီတွင်းအပြောင်းလဲကို ပေါ်ဆောင်ဖို့ကတော့လုပ်ရမှာပါလူပုဂ္ဂိုလ်အခြေခံတဲ့နိုင်ငံရေးကနေပြီးတော့ဟလာ institution တွေကိုအခြေခံတဲ့ဟောမူဝါဒတွေလမ်းစဉ်တွေလုပ်ငန်းစဉ်တွေပေါ်မှာအခြေခံတဲ့နိုင်ငံရေးပါတီတွေဖြစ်အောင်မဖြစ်မနေတည်ဆောက်ဖို့လိုအပ်တယ်လို့မြင်ပါတယ်